ကာလဥပဒေကြံကိုလွှတ်တော်ကိုယ်စားလှယ်တွေထံဖြန့်ဝေထားပြီးဖြစ်တယ်လို့သိရပါတယ်ရှင်။အဲ့ဒီဥပဒေမှာဘလို့အချက်လက်မျိုးတွေအဓိကပါဝင်လဲရှင်
။ပြီးခဲ့တဲ့ပတ်တည်းကဥပဒေမူကြမ်းပေါ့ဗျာ။မူကြမ်းကိုကြိုပြီးဝေထားတာပေါ့။လွှတ်တော်ထုံးစံကဥပဒေရဲ့မူကြမ်းဝေပြီးလို့ရှိရင်နောက်အစဉ်ပြည့်တဲ့ဥပဒေပြည့်လို့ရမှာသက်ဆိုင်ရာဒီတော်စုစစ်ပုဂ္ဂိုလ်ကလာပြီးတော့လွှတ်တော်မှာဟိုဒီဥပဒေကိုတင်သွင်းပါတယ်ဆိုပြီးပြောရမှာပေါ့နော်။အဲ့ဒီအချိန်မှာခုတော့ဥပဒေကြမ်းကလည်းကျွန်တော်တို့လက်ထဲရောက်ပါပြီ။ချင်းဦးကိုအဓိကကြိုပြီးပြီးဆွဲတာကိုချင်းဦးကလည်းကာလုံးမှာလူ၁၀ယောက်ဇာကမာကြီးပါဝင်၁၀ယောက်ရှိရမဆိုတဲ့အတိုင်းအဲ၁၀ယောက်ပါပါတယ်။ဒါပေမဲ့ဒီ၁၀ယောက်ကဘလို့စီဝေးလုပ်တယ်ဆိုတာမျိုးကြတော့ဒီဥဒေထဲမှာပေါ်ပြတာ哦။အဲပေါ်ပြတဲ့အခါကျတော့ဒီသမလာကြီးကကာလုံစီဝေးပေါ်တရအောင်နှစ်ချိန်ကျပါမယ်ဟလား။အစီဝေးကျပါတဲ့အခါမှာသမလာကြီးကသဘာဝကြီးဖြစ်ရတည်ရမှာပေါ့။ဒီတချို့ကိစ္စတွေမှာသဘောကွဲလွန်မှုရှိလို့ရှိရင်မဲခွဲဆုံးပြရမယ်။အဲသမလာကြီးကသဘာဝကြီးဖြစ်တဲ့အတွက်မဲပေးစရာမလိုဘူးပေါ့။အဲအကယ်၍မဲတူမှသာသမလာကြီးကမဲပေးရမလို့အစီဝေးကျပါတဲ့ပုံစံလေးပါပါတယ
်။အဲဒီဥပဒေကျမ်းမှာဒီကာလုံစီဝေးတွေကျပါလို့ရှိရင်မဲခွဲဆုံးဖြစ်တဲ့နေရာမှာတမရဘကအသာစီးရနိုင်တယ်ဆိုပြီးတော့သုံးသက်ချက်တွေပေါ်မှာရောဆရာအနေနဲ့ဘယ်လိုမြင်လဲရှင
်။အဲ့ဒါဒီဥရပါမဟုတ်ပါဘူးဗျာ။ဟို2008ဖွဲ့စည်းပုံအခြေခံဥပဒေမှာဟိုကာလုံးမှာပါတဲ့ member တွေ7ယောက်တည်းမှာဟိုတမရကာဝေးဥစည်းကနေပြီးတော့ဘက်ကလူတွေက6ယောက်ရှိနေရတော့အခြေခံဥပဒေကအဲ့တိုင်းပါပဲ။အတိအကျခုကြမှာပြုပြပြောလို့မရဘူးဗျာ။အခြေခံဥပဒေမှာဟိုကဟို6ယောက်8ယောက်ဖြစ်နေတယ်။အဲ့ကြတဲ့မှာသမနာကြီးကိုသဘာဝမြင်တင်လိုက်တော့ကမဲထက်ရောက်သွားပါဗျာ
။အဲ့ဒီတော့ဒီဥပဒေကျမ်းမတိုင်ခင်ကာလုံနဲ့ပတ်သက်တဲ့အစည်းအဝေးတွေမှာရောဘယ်ဥပဒေနဲ့အဆုံးဖြတ်ကြရမျိုးရှိလဲရှင
်။အရင်ကတော့ဥပဒေမရှိဘူး။ဒါပေမဲ့ကျွန်တော်ထင်တာပေါ့ဗျာ။အရင်ကတော့ဟိုဘလို့ပဲတော့တက်မဲ့ဘုကလာတဲ့လူကြီးပဲ။ဟိုခုလက်ရှိကာလုံမှာရှိတဲ့ဆက်ပြောက်ကိုကြည့်ရင်တက်မဲ့ဘုကလူကြီးပဲ။အဲ့တော့သူတို့ချင်းချင်းကြတော့ဟလာဟိုဒီကိစ္စကနားလည်ပြီးသားပေါ့ဗျာ။ဟိုအခုကျတော့လာဒီကာလုံဒီအစည်းအဝေးနဲ့ရက်စားစစ်စစ်တွေပါတော့မှာ哦။ဟိုအဲ့တော့တစ်ဖက်ကလည်းနိုင်ရပါတီရဲ့နေရတဲ့ရက်စားထင်မယ်ဆိုတော့အဲ့ဒီရက်စားရီတို့ကတော့ဒီထုံးစံလေးတစ်ခုကိုကြိုပြီးတည်အောင်လို့ကြိုပြီးတော့ရေးထားတဲ့သဘောပဲဖြစ်မှာပါပဲ
။ဒါဆိုဒီကာလုံဥပဒေကျမ်းကနောက်တက်လာမယ့်အစိုးရအသစ်အတွက်ကြိုပြီးရေးထားတဲ့သဘောမျိုးဖြစ်နေတာပေါ့
။နောက်တက်မယ့်အစိုးရမှာအချက်သားတွေပါနေ။ဥပမာတက်မယ့်ပါတွေပါနေလို့ရှင်တော့ဒီကိစ္စတွေကဟလာဟိုသဘောပေါက်ပြီးသားပေါ့ဗျာ။ဟိုအဓိကတော့ဒီကာလုံစီးဝေးရတာလား။အာခုနကလေမဲခွဆိုးပြရမလို့ရှိရင်မဲနေတာလည်းတက်မဲ့ဘုကငကိုရက်ကာနေအခုမှပါလာမဟုတ်ဘူးအဲနောက်ပြီးတော့ရင်ဒီအစည်းအဝေးမှာရှိရအောင်နိုင်ငံတော်လူဝတ်ချက်တွေထားရမယ်ဆိုတာလေဒါသူတို့ရင်းရတဲ့သဘောတူညီရပြီးသားပေါ့ဒီကိုရက်ရှိပြီးသားပေါ့ဒါပေမဲ့ကျွန်တော်တို့ကဒီဥရေပေါ်တဲ့အခါမှာကာလုံစည်းဝေးမှာတက်တဲ့ပုဂ္ဂိုလ်ကြီးကိုမဲခွကြီးထိုးပေးပြီးတော့ခင်ဗျားတို့ဘာလို့ဆွေးနွေးရလဲဘလို့ဆုံးသက်ကြလဲဘလို့မဲခွကြလဲလို့ဟိုအဲ့လိုမေးမဲ့ခွင့်မရှိအောင်ဆိုတော့အားတည်သူတွေမီဒီယာတွေအတွက်အဲဒီကိစ္စအသိပ္ပံခွင့်မရှိဘူးဆိုတဲ့အနေနဲ့ကတော့ပေါ်သွားတာပေါ့ဗျာ
ဒီဥပဒေနဲ့ပတ်သက်ပြီးတော့တခြားလွှတ်တော်ကိုယ်စားလှယ်တွေကဘယ်လိုသုံးသပ်မှုတွေများရှိနေလဲရှင
်ဒီဥပဒေခပ်ပါပါပါပဲအချက်လက်လက်နည်းပါတယ်ဒါပေမဲ့ဒီဥပဒေကိုသုံးသပ်မယ်လို့ရှိရင်အခက်ဆုံးရှင်မယ်လို့ရှိရင်လည်းလွှတ်တော်တွေကလူကကြတော့ပြည်ဖို့အခြေခံဥပဒေကိုလာလေးစားလိုက်တာဆိုတဲ့ချက်မှာပြောလုပ်ထားတယ်ဒီပြောဒီချက်ကိုလည်းကြိုးပမ်းပြရဆိုတော့ဥပမာဟိုမှာ7ယောက်ရှိတယ်ဗျာကျွန်တော်တို့ကဒီအဲ့ဒါကို7ယောက်ကမဖြစ်ဘူး15ယောက်ခဲပါဆိုပြီးကျွန်တော်တို့ပြောလို့ဖြစ်ပါမလားအဲ့တော့အကြီးကတော့လွတ်တော်လေးမှဒီဥလို့ဆွေးနွေးမဲ့လွတ်တော်ကိုယ်စားလှယ်ကခြေခံဥပဒေကိုဂရိစပြုထားတဲ့လူတွေတို့ကတော့ဆွေးနွေးပြပေါင်းကအားကျေသွားပြီဗျဟိုဒါကြီးကိုဆက်ကြည့်မယ်လို့ရှိရင်လည်းအဲ့ဒါခွဲယူဖို့ခြေခံဥပဒေကိုဂရိစပြုတာမရောက်ဘူးဖြစ်သွားတာပေါ့နော်အဲ့တော့ပြောမယ်လို့ရှိရင်တော့ခုချိန်ကျတော့မှဒီကာလုံးနဲ့ပတ်သက်တာဟောအများကြီးသူသိတိုင်းတဲ့အနေထားကြီးတဲ့ခုကိုတို့ပြကျင်လို့ပေါ့ဗျာဒီဥပဒေကိုဆွဲလိုက်တာပါဆွဲလိုက်တဲ့ဆိုတော့ဒီဥပဒေကတော့သတင်းစာထဲပါလာမယ်သမဏလက်မှတ်သတင်းစာထဲပါတဲ့ခါကျတော့ဒီကာလုံးနဲ့ပတ်သက်တာတွေအများကြီးသူတွေမီဒီယာတွေသိသိတိုင်းတဲ့အနေထားတခုကိုသိဖို့အဲ့လောက်တက်တက်တက်ဖြစ်မှာပါပဲသူချာချာအကြောင်းအရာတွေတော့ကျွန်တော်မတွေ့ပါဘူး
ဟုတ်ကဲ့ပါခုလိုမျိုးဖြစ်ကြပြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်